2020ရွေးကောက်ပွဲဟာလူအခွင့်အရေးတိုးတက်မှုတွေဖော်ဆောင်ပေးမယ်လို့မြန်မာစစ်အစိုးရကကတိကဝတ်ပေးခဲ့ပေမဲ့ရွေးကောက်ပွဲကျင်းပပြီးမကြာခင်မှာပဲမြန်မာစစ်တပ်ဟာစစ်ဆင်ရေးတွေဆင်နွှဲတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW နဲ့ကရင်လူအခွင့်အရေးအဖွဲ့ KHRG အဖွဲ့ကပူးပေါင်းထုတ်ပြန်တဲ့ Dead Man Walking Convict Porters on the Front Lines in Eastern Burma ဆိုတဲ့သေးလူများလမ်းလျှောက်ခြင်းမြန်မာနိုင်ငံအရှေ့ချမ်းရှေ့တန်းစစ်မျက်နှာတွေကအချင်းသားပေါ်တာများဆိုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်2020 November မှာရွေးကောက်ပွဲကျင်းပပြီး2017 January မှာမြန်မာစစ်တပ်ဟာအကျဉ်းဦးစီးဌာနနဲ့ရဲတပ်ဖွဲ့တို့နဲ့ပူးပေါင်းပြီးနိုင်ငံတဝမ်းမှာရှိတဲ့ရဲဘက်စခန်းနဲ့အကျဉ်းတောင်12ခုလောက်ကအကျဉ်းသား900ကိုပေါ်တာအဖြစ်အသုံးပြုရအောင်ကရင်ပြည်နယ်တောင်ပိုင်းကိုပို့ဆောင်တယ်လို့အစိုးရခန်းစာကဖော်ပြပါတယ်။တချိန်ထဲမှာနောက်ထပ်အကျဉ်းသား900ကိုကရင်ပြည်နယ်နဲ့ပဲခူးတိုင်းအရှေ့ချမ်းကိုပို့ဆောင်တယ်လို့ရေးသားထားပါတယ်။အနေရများလာတဲ့ရှေ့တန်းမှာကျင်းသားတွေကိုပေါ်တာအဖြစ်အရမခိုင်းစေတာဟာစစ်ရာဇဝတ်မှုကျူးလွန်တာပဲလို့ HRW အရှရေးရာဒုညွန်ကြားရေးမှူးဤလိန်ပြေစနာပြောပါတယ်
The brutal mistreatment of convict porters on the front lines is just one of
the ရှေ့တန်းမှာကျင်းသားတွေကိုရရဆက်ဆက်ခိုင်းစေတာဟာမြန်မာနိုင်ငံမှာကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေကတခုပါပဲတခြားစစ်ရာဇဝတ်မှုတွေကတော့ရွာရီမြို့တွေမှာအရသားတွေကိုနှိပ်စက်နေတာတွေတရားမဲ့တပ်ဖြတ်တာတွေနေရက်ကနေအဓမ္မရွှေ့ပြောင်းတာတွေနှိပ်စက်ညှဉ်းပန်းတာတွေလိမ္မိုင်းဆန်ရမတော်မတရားပြုကျင့်တာတွေကလေးစစ်သားအသုံးပြုတာတွေပါပဲလို့ပြောတော့တာပါအသက်အန္တရာယ်နဲ့ရင်းရတဲ့ရှေ့တန်းစစ်မျက်နှာကအချင်းသားပေါ်တာတွေနဲ့ပတ်သက်လို့ HRW မြမရေးရာသူတေတီဒေးဗစ်မက်သစန်က
Many of these men are just petty criminals some of them are serious offenders
ဒီထက်ကအတော်များများဟာပြစ်မှုအသေးအမွှားကျူးလွန်သူတွေပါတချို့ကတော့လူသားမှုကျူးလွန်တာမျိုးမွေးရစေဝရောင်းဝယ်တာမျိုးလို့ပြုမှုကြီးတွေကျွလွန်ခဲ့သူတွေပါဒါပေမဲ့အတော်များများကပြစ်ဒဏ်တစ်နှစ်ခွဲလောက်ပဲကျတဲ့ပြုမှုအသေးအမွှားကျွလွန်သူတွေပါလို့ပြောတာပါအသက်အရွယ်ဆိုလဲ20ကနေ58နှစ်ထိပါတယ်လို့ဆိုပါတယ
် They have to carry heavy loads of supplies for the Tatmadaw food water
သူတို့တွေဟာတက်မတော်အတွက်လေးလံနဲ့ထောက်ပံ့ရေးပစ္စည်းတွေတည်ရပါတယ်ရေခါရေလက်နဲ့ခဲရမ်းမိကြောက်ငြိမ်မြုပ်မိုင်းစတဲ့စစ်တပ်အတွက်လိုတဲ့ပစ္စည်းတွေအလုံးပေါ့
Now the treatment is really quite horrific. Many of the porters are forced to walk ahead.
နောက်တစ်ခုကတော့တော်တော်ကိုကြောက်စရာကောင်းပါတယ်။ပေါ်တာအတော်များများကိုရှေ့ကနေအတင်းသွားခိုင်းတာ။ဒုချောင်းဖြစ်ဖြစ်တပ်တုချောင်းဖြစ်ဖြစ်ကင်ခိုင်းပြီးမိုင်းရှာခိုင်းတာပါ။ကရင်လူမျိုးရေးတပ်နဲ့ဖြစ်ဖြစ် DKBA တပ်နဲ့ဖြစ်ဖြစ်မြန်မာစစ်တပ်တိုက်ပွဲဖြစ်တုန်းကချုံခိုတိုက်တာတွေရှိမရှိပေါ်တာတွေကိုရှေ့ကအတင်းသွားခိုင်းတာလို့ပြောပါတယ်။ပေလူနီးပါခိုင်းစေခံရပေမဲ့ပေါ်တာတွေဟာအစာရေစာလောက်လောက်ငန်းငန်းလည်းမရ။ကျန်းမာရေးပြုစုဆောင်ရှောက်မှုလည်းမရှိကြဘူးလို့ဆိုပါတယ်။ရှေ့ရမ်းမှာပေါ်တာအဖြစ်အာရမခိုင်းစေခံရတဲ့ဒီအကျဉ်းသားတွေအကြောင်းနဲ့သူတို့ရင်ဆိုင်ကြုံတွေ့ရတဲ့ခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကိုလူအခွင့်အရေးအဖွဲ့တွေကဘယ်လိုသိရှိပြီးအစီရင်ခံစာရေးနိုင်ရပါသလဲ။ဒီအစီအင်္ဂါစာနဲ့ပတ်သက်ပြီး KHRG ကပြောရေးဆိုခွင့်ရှိသူစောဖိုးစောက
သူတို့ကဒီဘက်ကိုဖက်ပြေးလာကြတယ်လေနေဆက်နဲ့သူတို့နီးတယ်လေတော်တော်ပြောတယ်တောင်ကြီးမြစ်ကိုအမြင်ရတယ်ပေါ့နော်ခိုင်းမြစ်ကိုကူးလာကြတာပေါ့နော်ဒီတိမ်နေနေရတယ်ပြီးတော့လက်ပစ်ကူးလာပြီးတော့မှဒီခိုင်းဘက်ကိုရောက်လာကြတယ်ခိုင်းဘက်ကိုရောက်တော့ဒီရွာတွေပေါ့ဗျာဖုတ်ဖက်တို့ဘာတို့နေဆက်နဲ့နီးတဲ့ရွာတွေလေခွေးကလေးတို့ဘာတို့အဲ့ဘက်တွေရောက်လာတာအဲ့ဘက်တွေမှာကျွန်တော်တို့သွားတွေ့ပြီးတော့အင်တာဗျူးလုပ်ထားတာ
KHRG ဟာထွက်ပြေးလာတဲ့ပေါ်တာတွေကို2008ခုနှစ်ကတည်းကတွေ့ဆုံမေးမြန်းပြီး2010 January ကနေ2017 January ထိထွက်ပြေးလွမြောက်လာတဲ့အကျဉ်းသားပေါ်တာ46ယောက်ကိုမေးမြန်းခဲ့တာပါအခု HRW နဲ့ KHRG တို့ပူးတွဲပြုစုတဲ့အစိုးရခန်းစာဟာလူသားမဆန်တဲ့ဖြစ်ရပ်တွေရဲ့သက်သေတာတကားပါလို့ HRW အရှရေးရာဒုညွန်ကြားရေးမှူးဤလင်းပြေစနပြောပါတယ်
Through this report, we hope that the evidence of war crimes that are going on today through the mistreatment of
convicts. ဒီစင်ကန်စာဟာအကျဉ်းသားပေါ်တာတွေပေါ်မတရားပြုကျင့်တဲ့ဆက်ရာဇဝတ်မှုကျူးလွန်တဲ့တပ်သိအထောက်အထားတွေဖြစ်မယ်လို့မျှော်လင့်ပြီးနိုင်ငံတကာကစုံစမ်းစစ်ဆေးဖို့အရေးတကြီးလိုအပ်ပါတယ်လို့ပြောတာပါ။နိုင်ငံတကာအထူးသဖြင့်အာဆီယံနိုင်ငံတွေ၊ဥရောပသမဂ္ဂ၊အမေရိကန်ပြည်ထောင်စု၊ဂျပန်တို့အနေနဲ့ မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးကိုလူသိရှင်ကြားထောက်ခံမှုတိုက်တွန်းတဲ့အကြောင်းလဲအရှာ W ကပြောပါတယ်မြန်မာအစိုးရကိုလည်
း We're calling on them to stop using convict porters immediately to release them
ဒီနောက်ပေါ်တာရီအသုံးပြုနေတာချက်ချင်းရပ်ဆိုင်းမှုတိုက်တွန်းပါတယ်သူတို့ကိုပြန်လွှတ်ပေးပြီးဒီလိုလူအခွင့်အရေးချိုးဖောက်တဲ့ကိစ္စမှာတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့တိုက်တွန်းပါတယ်။နောက်နိုင်ငံတကာကစုံစမ်းစစ်ဆေးရာမှာပူးပေါင်းဆောင်ရွက်ပါလို့ HRW အာရှရေးရာတို့ညွှန်ကြားရေးမှူးကတိုက်တွန်းသွားပါတယ်ရှင်။